မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့ပတ်သက်လို့ပြောဆိုကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ကောင်းထုတ်တင်ပြလိုပါတယ်66ကာကြီးပြင်ဆင်ရေးကိစ္စဟာတိုင်းပြည်ပြက်လောက်တဲ့ကိစ္စမဟုတ်တဲ့အကြောင်းသတင်းမီဒီယာတွေအနေနဲ့ကိုယ်အတိုင်းဝိုင်းကိုထိခိုက်ရင်ကြီးလို့ဝိုင်းအားတဲ့စိတ်ဓာတ် crow mentality ကိုရှော့ချဖို့အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိုင်ရန်ပြောလိုက်ပါတယ်66ကာကြီးပြင်ဆင်ရေးနဲ့ပတ်သက်လို့ရန်ကုန်မန္တလေးသတင်းတောက်တွေကဆန္ဒပြတောင်းဆိုရာနဲ့ပတ်သက်ပြီးဒီဥပဒေကိုပြင်ဆင်ဖို့ NLD လွှတ်တော်မှာအဆိုပြုဆွေးနွေးတာရှိမရှိမေးမြန်းရမှာဦးဝင်းထိုင်ကအခုလိုပြောကြားရတာဖြစ်ပါတယ်
။ဒါတိုက်ရိုက်တဲ့ကိစ္စဟုတ်ပဲ။ဟုတ်ပြီ။ကြီးကမှတက်တယ်လာလုပ်နေရတယ်။ကြီးကအာရယ်။သူများတွေခံရတော့ဘာမှမပြောဘူး။တန်းတော်လုံးဝလိုပဲ။သူကသူများတရားဆွဲလူတွေက20တော့တရားဆွဲကြတယ်။သူလည်းဆွဲအမေရိကဗာရီရတဲ့မောင်ရုံတွေလည်းကဲ။ကြီးကမှတက်ဒီရှော့
NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ပြောတော့တာပါ။သတင်းမီဒီယာဆိုတာစရုပ်ထမှန်တိုင်းဖြစ်ပြီးတော့66ကာကြီးဥပဒေကိုအသုံးချပြီးတော့အုပ်ချုပ်ရေးမှန်တိုင်းကသတင်းမီဒီယာကိုအေးအေးယူဖိနှိပ်နေတာဟာနိုင်ငံရဲ့မှန်တိုင်းအချင်းချင်းပေါ်အနိုင်ကျင့်နေတဲ့လုပ်ရဖြစ်တယ်လို့ DBB သတင်းဌာနကကိုသာလွန်ဆောင်ထက်ကပြောလိုက်ပါတယ်။66ကာကြီးဥပဒေကိုအသုံးပြုပြီးတော့သတင်းသမားတွေကိုအေးအေးယူနေတာပတ်သက်ပြီး RFA ကမေးမြန်းရမှာကိုသာလွန်ဆောင်ထက်ကအခုလိုပြောနေတာဖြစ်ပါတယ
်။တောက်လျှောက်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒါကြီးကိုသူကသုံးပြီးတော့ကျွန်တော်တို့အနိုင်ကျင့်နေတာ။အဲ့တော့မန္တိုင်းနေကိုအနိုင်ကျင့်နေအောင်နော်မန္တိုင်းချင်းချင်းဆိုတာအပြန်အလှန်ထိန်းချောင်းရတာလေအစုတ်ရမန္တိုင်းဆိုတာတိုင်းပြည်ရဲ့မျက်စိတိုင်းပြည်ရဲ့နားပေါ့အဲ့တော့တိုင်းပြည်ရဲ့မျက်စိကိုကိုယ်အောင်66ကာကြီးနဲ့ပိတ်တယ်တိုင်းပြည်ရဲ့နားကိုမကြားနိုင်အောင်လို့တိုင်းပြည်ရဲ့ဟိုပါပေါ့နော်ဟိုဗဇက်ကိုမပြောနိုင်အောင်လို့66ကာကြီးနဲ့ပိတ်တယ်အဲ့ဒါကြောင့်မလို့ဒီဟာကတော့ဟိုရှင်းရှင်းပြောရရင်ဒေသလွတ်လပ်ခွင့်ကိုယာနှုံးပြီယာနှုံးပြီသူကချင်းချောက်တာ
DBB ကကိုသာလွန်ဆောင်ထက်ပြောတော့တာပါပုံနှိပ်မီဒီယာကနေအင်တာနက်အွန်လိုင်းပေါ်မှာလွှင့်တင်မယ်ဆိုရင်66ကာကြီးဥရင်နဲ့ညှိတော်မယ်လို့သတင်းသမားတွေစိုးရင်ဆင်ခြင်လာရပြီဆိုရင်ဒီမိုကရေစီရဲ့အနှစ်သာရတစ်ခုဖြစ်တဲ့လွတ်လပ်စွာပြောဆိုရေးသားခွင့်အပေါ်မှာထိပါလာတဲ့သဘောဖြစ်ပြီးကောင်းတဲ့လက္ခဏာမဟုတ်ပါဘူးလို့ CNB သတင်းဌာနကဆရာစီသူအောင်မြင့်ကပြောကြားလိုက်ပါတယ်66ကာကြီးဥရင်နဲ့ပတ်သက်လို့ RFA ကသဘောထားအမြင်မေးမြန်းရမှာဆရာစီသူအောင်မြင့်ကအခုလိုပြောရတာဖြစ်ပါတယ်
မီဒီယာတော်တော်များများကဥမာပုံနှိပ်မီဒီယာပဲဆိုပါစို့အဲသူတို့တွေကသူတို့ရေးသားလိုက်တဲ့ဟာတွေကပုံနှိပ်မှာတော့သူတို့လွတ်လပ်သူတို့ရေးကြတယ်ဒါပေမဲ့ဒါကို online ပေါ်တင်တဲ့ခါကျရင်သူတို့အယံကိုသတိထားကြတယ်ဘာဖြစ်လို့လဲဆိုတော့ဒီ online ပေါ်ရောက်သွားပြီဆိုတာနဲ့ဒီပုံမှန်နဲ့ဆွဲဆိုပြီးဆိုရင်နောက်တရားရုံးကလည်းလက်ခံလိုက်ပြီးဆိုရင်ဒါကကတော့လို့ဟိုအဖမ်းခံရတော့မယ်ဆိုတာသေချာတော့ဖြစ်နေတယ်အဲ့ဒီလိုမျိုးဟိုသတိထားနေရတဲ့အနေထားတွေရောက်လာပြီဆိုကြတဲ့ကဒါမီဒီယာကိုဟိုလွတ်လပ်စွာရေးသားထုတ်ဖော်ခွင့်နဲ့ပတ်သက်ပြီးတော့မှဟိုတိတ်ပြီးတော့မှအလားအလာကောင်းတာကိုဟိုမတွေ့ရဘူးအဲ့တော့ဒါမီဒီယာနဲ့ပတ်သက်လို့ကတော့အကန့်အသတ်အများကြီးဖြစ်စေတဲ့ဥပဒေပုံမှန်လိုပဲမြင်ပါတယ
်ဆရာစီသူအောင်မြင့်ပြောတော့တာပါ66ကာကြီးကိုအသုံးချပြီးတော့သတင်းမီဒီယာတွေကိုအေးအေးယူဖမ်းဆီးနေတာဟာဒီမိုကရေစီရဲ့အသက်ဖြစ်တဲ့လွတ်လပ်စွာရေးသားခွင့်ကိုကန့်သတ်နေတာဖြစ်ပြီးဒီကနေတခြားသူတွေကိုပါကြောက်ရွံ့ထိတ်လန့်စေတဲ့အတွက်လွတ်လပ်စွာပြောဆိုရေးသားခွင့်ကိုထိပါစေတယ်လို့မော်ကွင်းမဂ္ဂဇင်းအယ်ဒီတာကိုစရာလိုင်းကပြောပါတယ်ဇွန်လ9ရက်နေ့က RFA ကမေးမြန်းရမှာအခုလိုပြောကြားရတာဖြစ်ပါတယ
်ဒီဥပဒေပုံမှန်ကိုတုံးရခြင်းကဒီဥပဒေပုံမှန်တုံးလို့ရှိရင်ချက်ချင်းဖမ်းချုပ်နိုင်တဲ့ခွင့်အာဏာရှိတာဟုတ်အဲ့တော့သူတို့လိုချင်တာမျိုးမြင်ရတယ်နောက်ပြဿနာကဟိုယာတို့ကြီးကြီးယူတဲ့လူအမြင့်မြင့်နေတဲ့လူကအများအားပြောဆိုခံရမှာပဲဂူဗန်နာခံရမယ်တက်ခိုက်တာခံရမယ်ပုတ်ချလည်းရှိရင်ရှိလိမ့်မယ်ဒါကိုသဘောထားကြီးကြီးနဲ့တုံ့ပြန်ခြင်းကသူတို့ဖွဲ့စည်းတဲ့ရစ်ကြက်မှုကိုပြတ်တာရောက်တယ်အဲ့လိုမျိုးပဲငါတို့ထိတာနဲ့ငါတို့အဲဒီလိုမျိုးငါတို့မကြိုက်တာပြောတာနဲ့လုပ်မယ်ဆိုတာမျိုးကအဲဒီဒီမိုကရေစီအသက်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတာတခုရှိတာကျွန်တော်တို့ကအဲ့ဒီ effort ကတက်ရောက်မှုကမီဒီယာသဘောနဲ့ပြောမှဆိုရင် chilling effort လို့ခေါ်တယ်အေးခဲပြီးတော့ကြောက်အောင်လူတွေကိုလှုပ်ပြတာနောက်ရေးမဲ့သူတွေကိုမလှုပ်ရဲအောင်ပညာပေးတဲ့စံနူနာပေးတဲ့သဘောလေးဖြစ်နေတယ်အဲဒါကခုနပြောတဲ့ဒီ freedom of expression freedom of press ကိုထိခိုက်တဲ့ဘောရတဲ့ရောက်တယ်အဲ့တော့ဒေသလွတ်လပ်ခွင့်တိကျတော့ဘာဖြစ်လဲလို့မေးစရာရှိတယ်ဘာဖြစ်လဲဆိုတော့ဒီမိုကရေစီတိုးတက်မှုရင်းချမ်းမှုတိုင်းတိုင်းနေမှာတရားလွတ်လပ်ခွင့်ကလည်းတိုင်းတာတဲ့ interest ခုဖြစ်နေတယ
်မြန်မာနိုင်ငံရဲ့တရားစီရင်ရေးမှန်းတိုင်းဟာဖက်နှက်နဲ့ပေါက်တာနဲ့ပြောင်းလဲသွားမှာမဟုတ်ပဲအမှုမြူပုံကျဲချမှာသာပြုပြင်ပြောင်းလဲသွားနိုင်မှာဖြစ်ကြောင်းတရားလွှတ်တော်ရှေ့နေဦးသိန်းသားဦးကပြောလိုက်ပါတယ်စေစာအတုနဲ့အာမခံရယူခဲ့တဲ့ဆိုတဲ့ပြစ်မှုအပေါ်အာမခံရုပ်သိမ်းခဲ့ပြီးတရားသူကြီးကိုဖက်နှက်နဲ့ပြစ်ပေါက်ခဲ့တဲ့လယ်သိမ်းခံလယ်သမားများညေရပြန်ရရေးအကူအညီပေးနေတဲ့ရှေ့နေဦးဇော်ဝင်းကိုထောင်ဒဏ်အပြစ်ပေးပြီးတရားစီရင်ရေးမှန်းတိုင်းနဲ့ပတ်သက်လို့ RFA ကမေးမြန်းရမှာဦးသိန်းသားဦးကအခုလိုပြောကြားရတာဖြစ်ပါတယ
်တရားစီရင်မှန်းတိုင်းကတော့ဖက်နှက်နဲ့ပေါက်လို့မရဘူးတရားစီရင်မှန်းတိုင်းတစ်ခုလုံးကိုကျွန်တော်တို့ကဟိုအမှုမြူပုံကျဲချမယ်အနေထားပဲတကယ်တကယ်က2008စစ်ကြုံဖွဲ့စည်းပုံအခြေခံဥပဒေပေါ်ကနေပြီးတော့ဒီတရားစီရင်စနစ်ကြီးကပေါ်လာတာ2000ပြည့်နှစ်ပြည်ထောင်စုတရားစီရင်ဥပဒေဆိုတာပေါ်လာအဲ့ဒါဟာဆီယနာရှင်စနစ်ကသူတို့အကျိုးစီးပွားကိုကာကွယ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ကနေပြီးတော့သူတို့အကျိုးစီးပွားဘွားကိုကာကွယ်မဲ့တရားစီရင်တည်ထောင်ထားတာအဲ့တော့အဲ့ဒီတရားရုံးတွေကနော်ဆီယနာရှင်စနစ်ရဲ့ရန်သူတွေဖြစ်တဲ့လူသမားလယ်သမားတွေအကြောင်းသားတွေဒီမိုကရေစီလိုလားသူတွေကိုဖိနှိပ်ထောင်ချဖို့ဖြစ်နေတာဒါစနစ်ရဲ့အမှန်တရားစီရင်စနစ်ရဲ့အမှန်ဒါပဲအဲ့တော့အခုကလူလူဆိုးကတက်လာပြီတို့ဟာတွင်တရားစီရင်စနစ်ကိုကျွန်တော်လုံးဝမပြောင်းလဲနိုင်ဘူး တို့600အချက်မှတောင်မရှိသေးဘူးကျန်တဲ့ဟိုအစုကပိုင်းမှာလည်းပြောင်းလဲသွားပြီเนาะအထိုက်လေးကပြောင်းလဲသွားပြီတွတ်တော်ပိုင်းမှာဆိုကျွန်တော်တို့အများကြီးနေရာယူသွားပြီလူလူကိုဆိုတော့တို့ရတယ်တရားစီရင်မှာကျွန်တော်တို့နေရာမယူနိုင်သေးဘူးအဲ့တော့တရားစီရင်ရဲ့နှလုံးသားဟာအမှန်တကယ်အပြင်ဆက်အနာရှင်တို့ကာကွယ်တဲ့နှလုံးသားပဲဖြစ်နေသေးတယ်ဒါကျွန်တော်မူရပြောတာလူရပြောတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကဓာကြီးကိုဖြတ်စည်းရပြစ်ကိုပြစ်ရအောင်ပါဖတ်တတ်နေထူးမှာတော့မရအောင
်ဒါတော့ရှင်းနေဦးသိန်းသားဘုံပြောတော့တာပါအခုမှမမသားသားစကားများစီစဉ်ရတော့လောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ